Welcome to the Voice of America in Burmese.
ဒီနေ့ကင်ဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါလိမ့်မယ်နော်။ VOA American တန်ရဲ့2022ခုနှစ်ဇွန်လ22ရက်အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ24:40-58ကထုတ်လွှင့်နေသလိုကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါလိမ့်မယ်နော်။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပါခင်ဗျာ
မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါဒီကနေ့မနေ့သတင်းတွေထဲမှာတော့ဥရောပသမဂ္ဂကမြန်မာစစ်ကောင်စီကိုတတိယမြောက်အရေးယူပိတ်ဆို့မှုချမှတ်လိုက်တဲ့အထက်မှာဝင်ကြီးတွေဒုဝင်ကြီးတွေအပြင်စစ်မှုထမ်းဟောင်းအဖွဲ့ပါပါဝင်နေတဲ့အကြောင်းတစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံကလည်းစစ်အုပ်စုရဲ့အဓိကဝင်ငွေစစ်ဆင်မှုတွေဖြစ်တဲ့ပလဲနဲ့စစ်လုံငန်းကိုပါတန်းခတ်အရေးယူလိုက်တဲ့အကြောင်းစတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါခင်ဗျာအဲဒီလိုသတင်းတွေအပြင်ရုရှားနိုင်ငံကိုတွားရောက်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးသုံးသပ်ချက်တစ်ခုပါတော
့ဟုတ်တယ်ရုရှားနဲ့ဗမာစားတဲ့မှာအဲခုဟိုတိထားတဲ့အခြေအနေတွေတမ်းမှာငကိုရှိတဲ့ဒီလက်နက်နဲ့ပတ်သက်လို့ရောင်းဝယ်ကိစ္စတွေလည်းဖက်ဆင်းပြီးတော့မှဒီစာချုပ်တွေလည်းချုပ်ဖို့ရှိနေတယ်လို့တော့ကျွန်တော်တို့ကြားရတာပဲလေ
ဒီလိုအကြောင်းအနေနဲ့အတူမင်းတပ်မှရင်ဆိုင်နေရတဲ့နောက်ဆုံးအခြေအနေရိုဟင်ဂျာဒုက္ခသည်တွေရဲ့လက်တလောအခက်အခဲစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာအခုအရင်ဆုံးတော့အင်္ဂါနေ့မနေ့ခင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူပြောပြသွားမှာဖြစ်ပါတယ်
မြန်မာစစ်ကောင်စီပေါ်တတိယမြောက်အရေးယူပိတ်ဆို့မှုကိုချမှတ်လိုက်ကြောင်းဥရောပသမဂ္ဂကဇွန်လ22ရက်နေ့တနင်္လာနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။အဲ့ဒီထုတ်ပြန်ချက်အရဥရောပသမဂ္ဂရဲ့ထက်မှန်ပိတ်ဆို့အရေးယူမှုစီးရင်ထဲမှာအာဏာသိမ်းစစ်အုပ်စုဝင်တွေတဲကနောက်ထပ်8ဦးနဲ့သူတို့ပိုင်ဆိုင်မှုစီးပွားရေးလုပ်ငန်း3ခုအပါအဝင်စစ်ပြန်စစ်မှုထမ်းဟောင်းအဖွဲ့တို့ပါပါဝင်ပါတယ်။တန်ခတ်ပိတ်ဆို့ခံရသူတွေထဲမှာစစ်ကောင်စီဝင်ကြီးတွေဒုတိယဝင်ကြီးတွေအပြင်ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေပြီးတိုင်းပြည်အတွင်းလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့အစိုးရရှေ့နေချုပ်လဲပါဝင်ပါတယ်။ကြောင်မြတ်ယတနာတစ်လုံငန်းစတာတွေကိုပြစ်မှတ်ထားအရေးယူမှုတွေဟာမြမတဘာဝတန်ဇာတတွေကနေအကျိုးမြတ်ရရှိနေတဲ့စစ်အုပ်စုရဲ့ဝင်ငွေတွေကိုကန့်သတ်ဖို့ရည်ရွယ်ကြောင်းလဲဖော်ပြထားပါတယ်။တစ်ဖက်မှာလည်းမြမပြည်သူတွေအတွက်အလွန်အမင်းထိခိုက်ညစ်နာမှုတွေမဖြစ်အောင်ဥရောပသမဂ္ဂအနေနဲ့ရှောင်ရှားဆောင်ရွက်ခဲ့တယ်လို့လဲကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆီယနာတင်ပြရဲ့နောက်ဥရောပသမဂ္ဂကပြစ်မှတ်ထားအရေးယူပိတ်ဆို့ထားသူတွေထဲမှာဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့မိသားစုတွေအပါအဝင်စုစုပေါင်း43ဦးထိရှိသွားပြီဖြစ်ပါတယ်။ဒါအပြင်စစ်တပ်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းအုပ်စု6ခုနဲ့အခုတစ်ခေါက်မှာတော့စစ်ပြန်စစ်မှုထမ်းဟောင်းအဖွဲ့ကိုပါပိတ်ဆို့အရေးယူမှုစီးရင်ထဲမှာထည့်သွင်းဖော်ပြထားပါတယ်ရှင
်။စစ်ကောင်စီအပါအဝင်သူတို့နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေအပေါ်ဗြိတိန်အစိုးရကပိတ်ဆို့တန်ခတ်မှုတွေထပ်တိုးချမှတ်လိုက်ကြောင်းတနင်္လာနေ့ကကြေညာချက်ထုတ်ပြန်ပါတယ်။အာဏာသိမ်းစစ်အုပ်စုအတွက်အဓိကဝင်ငွေဝင်လန်းရစီတဲ့လမ်းကြောင်းတွေကမြမတစ်လုပ်ငန်းနဲ့ပလဲလုပ်ငန်းတွေကိုဒီတိုင်းနိုင်ငံကပိတ်ဆို့အရေးယူလိုက်တာဖြစ်ကြောင်းအဲ့ဒီကြေညာချက်မှာဖော်ပြပါတယ်။ဒီလုပ်ငန်းတွေရဲ့အကျိုးမြတ်တွေကိုစစ်ကောင်စီကရရှိနေတဲ့အတွက်ပြစ်မှတ်ထားအရေးယူရတာဖြစ်တယ်လို့ဆိုပါတယ်။ဒီတိုင်းနိုင်ငံကြီးဝန်ကြီး Dominic Raab ကလည်းမြမစစ်အုပ်စုနဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေကိုဒီတိုင်းနဲ့မဟာမိတ်နိုင်ငံတွေနဲ့အတူတန်ခတ်ပိတ်ဆို့မှုတွေကိုချမှတ်ဆောင်ရွက်သွားမှာဖြစ်ပြီးတရားမဝင်အစိုးရရဲ့ဗဏ္ဍာရေးလုပ်ငန်းတွေကိုလည်းပြစ်မှတ်ထားလုဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဗီဒီနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ကုန်သွယ်ရေးကိစ္စကိုသုံးသပ်ချကြောင်းလဲနိုင်ငံသားရေးဝန်ကြီးရဲ့ကြေညာချက်မှာပြောပါတယ်။ဒီသုံးသပ်ချက်ရလအနေနဲ့ဗီဒီကရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းတွေဟာမြန်မာနိုင်ငံမှာအလို့အကံအခွင့်အလမ်းဖန်တီးရေးနဲ့စည်ရဲနွမ်းပါမှုရှော့ချရေးစတာတွေအတွက်ရေးပါတဲ့အခန်းကဏ္ဍမှာဆက်လက်ရှိနေပေမဲ့စေအုပ်စုကိုအမှုမဲ့အမှတ်မဲ့အထောက်ပံ့ဖြစ်စေမဲ့ကိစ္စရပ်တွေကိုရှောင်ရှားသွားမယ်လို့ဆိုပါတယ်
မြန်မာနိုင်ငံမှာတရားဥပဒေနဲ့မညီဖမ်းဆီးခံထားရသူတွေအားလုံးကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့တနင်္လာနေ့ကစစ်ကောင်စီကိုကုလသမဂ္ဂကထက်မှန်တောင်းဆိုလိုက်ပါတယ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့မနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကနေမြန်မာနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
And a quick update from Myanmar where the country team again called for the immediate release of thousands of women and children and men currently in detention almost 5 months after the military seized.
February 10th နေ့အရက်သားဆိုရစီကနေစစ်တပ်အာဏာသိမ်းယူပြီးတဲ့နောက်9လနီးပါးကြာထိမ့်သိမ်းခံထားရတဲ့အမျိုးသမီးကလေးငယ်အမျိုးသားထောင်ပေါင်းများစွာကိုချွင်းချွင်းမရှိချက်ချင်းလွတ်ပေးဖို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကနေထပ်မံတောင်းဆိုလိုက်ပါတယ်ဒီကနေ့အချိန်ထိမတရားဖမ်းဆီးချုပ်နှောင်ခံထားရသူတွေနဲ့ထိမ့်သိမ်းခံထားရသူပေါင်း9000ထိရှိနေပြီလို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကစီးထုတ်ပြန်ထားကြောင်းစတီဖင်ဒူဂျရစ်ကပြောသွားတာပါ။ဒါအပြင်နိုင်ငံရေးသမားတွေ၊စာရေးဆရာတွေ၊လူခွင့်ရေးကာကွယ်စောင့်ရှောက်သူတွေ၊ဆရာဆရာမတွေ၊ကျန်းမာရေးလုပ်သားတွေ၊သတင်းသမားတွေ၊တံငါရော်တွေနဲ့တာမန်ပြည်သူတွေအပါအဝင်လူပေါင်း 2,000 နီးပါးဟာဖမ်းဝရမ်းထုတ်ခံထားရပြီးဘေးလွယာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းစတီဖင်ဒူဂျရစ်ကသတင်းတောက်တွေကိုပြောသွားပါတယ်ရှင်။
မြန်မာနဲ့နိုင်ငံအပြန်အလှန်ချစ်ကြည်ရေးခရီးစဉ်တွေစစ်လက်နဲ့ရောင်းရွယ်ရေးဆက်လက်လှုပ်ဆောင်နေတာဟာအာဏာသိမ်းစစ်ကောင်စီကိုရုရှားကတရားဝင်ဖြစ်အောင်လုပ်နေတာဖြစ်တယ်လို့လူအခွင့်အရေးတက်ကြွလှုပ်ရှားသူတွေကဝေဖန်လိုက်ကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်ရုရှားနိုင်ငံကအင်ရှင်အဖြစ်ဇွန်လ22ကနေ24ရက်နေ့ထိလက်ခံကျင်းပမဲ့နိုင်ငံတကာလူညုံရေးညီလာခံကိုတက်ရောက်ဖို့စစ်ကောင်ဆောင်ဗိုလ်ချုပ်မင်းအောင်လှိုင်မော်စကိုမြို့ကိုရောက်ရှိနေတာဖြစ်ပါတယ်တနင်္လာနေ့ကရုရှားလူညုံရေးကောင်စီအတွင်းမှနီကိုလိုင်Khrushchev နဲ့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံပြီးနှစ်နိုင်ငံအကြားလူညုံရေးနဲ့နှစ်နိုင်ငံဆက်ဆံရေးပုံမူအားကောင်းစေဖို့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့မြန်မာစစ်ကောင်ဆောင်ရဲ့ရုရှားခီးစဉ်အတွင်းသမ္မတပူတင်နဲ့တွေ့ဆုံဖို့မရှိကြောင်းရုရှားအစိုးရပြောခွင့်ရပုဂ္ဂိုလ်ကတင်းလာနေအစိုးပိုင်းမှာကြေညာခဲ့ပါတယ်။အခုလိုမြန်မာစစ်ကောင်ဆောင်ကိုနိုင်ငံတကာလူညုံရေးညီလာခံတက်ရောက်ဖို့ရုရှားနိုင်ငံကဖိတ်ကြားခဲ့မှုအပါအဝင်စစ်အုပ်စုနဲ့ဆက်ဆံရေးဆက်လက်ရှိနေတာဟာနိုင်ငံနှစ်ရှည်ကာလများကြာဆက်ဆံလာခဲ့တာကြောင့်ဖြစ်ပြီးမတ်လတုန်းကမြန်မာနိုင်ငံမှာအရသားတွေတည်ဆုံမှုအပေါ်ရုရှားအစိုးရကအလေးနဲ့စိုးရိမ်မိကြောင်းပြောကြားထားပြီးဖြစ်တယ်လို့တုတ်ပြန်ခြေပါကြပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ဘိုင်းဒိုမီတာ40 kHz 8413ဘိုင်းဒိုမီတာ51 kHz 5859နဲ့ဘိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့နေ့နဲ့ VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။ကျမတို့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ဆက်မှာပါ။ American ကနေပြည်ပနိုင်ငံတွေအတွက် COVID-19 ကာကွယ်ဆေးအလုံးပေါင်း55တန်ဖြန့်ဝေပေးမယ့်အစီအစဉ်ကိုသမရအင်ဂျီရောကတနင်္လာနေ့မှာခြားပြခဲ့ပါတယ်။ဆေးအများစုကိုလက်တီ America Caribbean Dataအာရှနဲ့အာဖရိကနိုင်ငံတွေကိုပေးဝင်မှာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကကမ္ဘာတလွှားကဒီနိုင်ငံတွေကိုအမေရိကန်နိုင်ငံတို့ကိုဗစ်ကာကွယ်ဆေးတန်း80ပေးဝေဖို့ကတိပြုထားတာပါ။အခုဖြန့်ဝေပေးမယ့်ကာကွယ်ဆေးအများစုကို COVAX ကာကွယ်ဆေးမျှဝေရေးဆိုင်ရာနိုင်ငံတကာအစီအစဉ်ကနေတဆင့်ပေးသွားမှာဖြစ်တဲ့အကြောင်းဘိုင်ဒန်အစိုးရအဖွဲ့ကတနင်္လာနေ့မှာကြေညာခဲ့ပါတယ်။ကာကွယ်ဆေးတွေကအဆင့်တင့်ရှိနေပေမဲ့အမေရိကန်နိုင်ငံမှာရောဆေးလက်ခံတဲ့နိုင်ငံတွေမှာပါကာကွယ်ဆေးဆိုင်ရာစီရင်စည်းကမ်းသတ်မှတ်ချက်တွေကြောင့်နှောင့်နှေးမှုတွေဖြစ်နိုင်တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။ဖြန့်ဝေမဲ့ကာကွယ်ဆေးပထမအတုပ်အလုံးပေါင်း25တန်းနဲ့ပတ်သက်တဲ့အစီအစဉ်ကိုသမ္မတဘိုင်ဒန်ကဒီလအစောပိုင်းမှာခြားပြခဲ့တယ်လို့တနင်္လာနေ့ကတော့ကျန်တဲ့ကာကွယ်ဆေးအလုံးပေါင်း55တန်းအတွက်ချမှတ်ထားတဲ့အစီအစဉ်ကိုသမရအင်ဖြူရောကပြောကြားလိုက်တာဖြစ်ပါတယ်။အဲ့ဒီအထက်မှာလက်တင်အမေရိကနဲ့ကရေဘီယံဒေသအတွက်14တန်း၊အာရှဒေသအတွက်16တန်းနဲ့အာဖရိကဒေသအတွက်10တန်းပါဝင်ပါတယ်ရှင
်။အီရန်နေနဲ့သူ့ရဲ့ပေတင်းတက်ဒုံးကျည်အစီအစဉ်အတွက်ကန့်သတ်မှုဆိုင်ရာဒါမှမဟုတ်ဒေသတွင်းလက်နက်ကင်တပ်ဖွဲ့တွေကိုပံ့ပိုးမှုဆိုင်ရာတွေအတွက်ညှိနှိုင်းမှုတွေလုပ်ဖို့လုပ်မှာမဟုတ်ဘူးလို့အီရန်သမရဖြစ်လာတဲ့ဒီသဘောထားတင်းမာသူအီဘရာဟင်ရိုက်စီကတနင်္လာနေ့မှာပြောကြားလိုက်တာဖြစ်ပါတယ်။ဒါအပြင်သူဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံမှာမဟုတ်ဘူးလို့လည်းပြောပါတယ်။အီရန်နျူကလ িয়ার လက်နက်ထုတ်လုပ်မှုတားဆီးရေးဆိုင်ရာ2015နိုင်ငံတကာသဘောတူညီချက်ထဲမှာအမေရိကန်ကပြန်ဝင်ဖို့ကြိုးစားနေချိန်မှာပဲအခုလိုမျိုးအီရန်ကပြောကြားလိုက်တာဖြစ်ပါတယ်။အရင်တုန်းကအမေရိကန်သမ္မတထရန့်အစိုးရလက်ထက်မှာဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့သလို အီရန်ပေါ်စီးပွားရေးအရအေးအေးယူမှုတွေပြန်လည်ချမှတ်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံမှာရိုက်စီသမရအဖြစ်ရွေးခံရပြီးပထမဆုံးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအီရန်နိုင်ငံတွင်1988ခုနှစ်တုန်းကလူပေါင်း 5,000 လောက်စုလိုက်ပြုံလိုက်အကွက်မြက်ခံရမှုမှာသူ့ရဲ့ပါဝင်ပတ်သက်မှုကိုသတင်းတောက်တွေကမေးမြန်းတဲ့အခါမှာတော့သူကသူ့ကိုယ်သူလူအခွင့်ရေးကာကွယ်ဆောင်ရွက်သူအဖြစ်ဖြေချသွားပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်တွေအတွင်းကဘာတလွားပဋိပက္ခမျိုးစုံအတွက်စစ်သားအဖြစ်အသုံးချခံရတဲ့ကလေးငယ်ပေါင်း 8,500 ကျော်ရှိနေပြီးတေဆုံးရသူပေါင်းက 2,900 နီးပါးရှိနေတယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂအထူးရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းတဲ့ကလေးငယ်တွေနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာနှစ်ပတ်လည်အစီရင်ခံစာထဲမှာကလေးငယ်တွေအသက်ခံရတာတရားပါဒဏ်ရာရစေတာလိမ်ပိုင်းဆိုင်ရာအစော်ကားခံရတာနဲ့စစ်သားဖြစ်လူသစ်စုဆောင်းတာအပြင်စေကုသောက်ခွင့်ကျောင်းပညာသင်ယူခွင့်မရတာတွေကိုပါထည့်သွင်းဖော်ပြထားပါတယ်ပဋိပက္ခပေါင်း20ခုမှကလေးငယ်ပေါင်း 2,000 နီးပါးကလေးငယ်အခွင့်ရေးဆိုင်ရာချိုးဖောက်မှုတွေခံခဲ့ရပြီး2020ပြည့်တဲ့မှာတော့အဖြစ်အများဆုံးနိုင်ငံတွေကတော့ဆိုမာလီယာ၊ကွန်ဂို၊အာဖဂန်နစ္စတန်၊ဆီးရီးယားနဲ့ယေမန်နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်ဒီအစဉ်ခံစားရဲမှာအမည်မဲ့စင်းကိုပါထည့်သွင်းထားပြီးဒီလိုစင်းအသွင်းခံရတဲ့အဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့လုပ်ရက်ကိုအရှက်ရစေပြီးကလေးငယ်တွေကိုအကာအကွယ်ပေးရေးလှုပ်ဆောင်လာစေဖို့ရည်ရွယ်တာဖြစ်ပါတယ်ရှင
် G7 စမ်းမှုထိပ်သီးခုနှစ်နိုင်ငံအနေနဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တူခန့်ပြီးမြန်မာရည်ရဲထဲထဲဝင်ဆောင်ရွက်ပေးဖို့မြန်မာအရက်ဖက်လူမှုအဖွဲ့အစည်း400နီးပါးကဇွန်လ21ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းတောင်းဆိုလိုက်ပါတယ်။ G7 အဖွဲ့ဝင်နိုင်ငံတွေကအခုနောက်ဆုံးဒီတိမ်မှာကျင်းပတဲ့အစည်းအဝေးကနေကြေညာချက်ထုတ်ပြန်ရမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအလေးပေးဖော်ပြတာကိုကြိုဆိုကြောင်း။ဒါပေမဲ့မြန်မာအကြက်တဲအတွက်အာဆီယံကအဓိကနေရာကနေချင်းကပ်လှုပ်ဆောင်ဖို့ပြောကြားတာဟာမှားယွင်းတယ်လို့ယုံကြည်ကြောင်းဖော်ပြထားပါတယ်။အာဆီယံအဖွဲ့ကြီးကမြန်မာနိုင်ငံနဲ့ပတ်သက်လို့တည်တည်ကြာကြာလှုပ်ဆောင်နိုင်စွမ်းမရှိတဲ့အတွက် G7 အဖွဲ့ဝင်နိုင်ငံတွေကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ပေးဖို့ကိုတိုက်တွန်းနေကြတာပါမြန်မာနိုင်ငံကို G7 နိုင်ငံတွေကအထူးကိုယ်စားလှယ်တူချက်ချင်းစေလွတ်ပေးဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှနာဘာဂနာရဲ့ဒီအတူ G7 အထူးကိုယ်စားလှယ်ကမြန်မာနိုင်ငံရဲ့ဒေသအတွင်းနိုင်ငံတွေနဲ့တန်တမာရေးဆွေးနွေးမှုတွေလုပ်ပြီးပူးပေါင်းဆောင်ရွက်နိုင်မဲ့အစည်းအဝေးတွေချမှတ်ပေးဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့ G7 အထူးကိုယ်စားလှယ်တို့ဟာစေအုပ်စုနဲ့သာမက NUG အမျိုးသားညီညွတ်ရေးအစိုးရတိုင်းသာလက်နက်ကိုင်အဖွဲ့တွေ CDM အာဏာပြန်ဆန်ရေးလှုပ်ရှားသူတွေနဲ့အကြမ်းဖက်လှုပ်ရှားမှုဥဆောင်နေတဲ့လူငယ်တွေနဲ့လည်းဆွေးနွေးညှိနှိုင်းမှုကိုတောင်းဆိုကြပါရစေခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်လေးကိုနားဆင်နေကြတာပါကျမတို့အခု VOA မြန်မာပိုင်းကထုတ်လွှင့်တဲ့နည်းနည်းချင်းအစီအစဉ်လေးကိုရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်ရှင်ကဲကိုညာကြီးအခုတော့ကျမတို့ဒီအင်္ဂါနေ့နည်းနည်းချင်းသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ကြရအောင်ပ
ါဟုတ်ကဲ့ပါကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့သတင်းပေးပို့ချက်တွေသတင်းဆောင်မတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှအရင်ဆုံးတင်ပြချင်တာကတော့မင်းကင်းဘက်ကအချင်းနေပါစကိုင်းတိုင်းမင်းကင်းမြို့မှာစစ်ကောင်စီတပ်နဲ့မင်းကင်း PDF နှစ်ဖက်တပ်ဖွဲ့တွေပြစ်ခတ်မှုတွေဖြစ်ခဲ့ကြပြီးရဟန့်ရင်တွေပါပြန်တန်းနေတဲ့အတွက်တိုက်ပွဲပြင်းထန်လာမှာကိုဒေသခံတွေကစိုးရိမ်နေကြတာဖြစ်ပါတယ်။မြောင်မြို့မှာဆိုရင်လည်းကျေးရွာတွေမှာစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေတာတွေလုပ်ကင်နေကြပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်မြို့ကပေးပို့လာတဲ့သတင်းကိုတော့ကိုခင်မောင်စိုးမင်းကပြောပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းမင်းကင်းမြို့ကြောက်ခဲတဲ့ကြီးွာမှာဇန်နဝါရီလ20ရက်ညနေပိုင်းကစစ်ကောင်စီတပ်တွေနဲ့မင်းကင်း PDF တို့တိုက်ပွဲဖြစ်ပွားခဲ့တာပါတနင်္လာနေ့မှာတော့ရဟယင်တွေပါပြန်ဝဲလာတာတွေ့ရတဲ့အတွေ့တိုက်ပွဲတွေပြင်းထန်လာမှာကိုစိုးရိမ်နေကြတယ်လို့မင်းကင်းဒေသခံတဦးက VOE ကိုပြောပြပါတယ
်ဒီကြောင်းတွင်နေကင်းမှာတပ်တွေထားပြီးအိုက်တာနေမှာကျွန်တော်ရင်းနေနေကြောက်ခဲတဲ့ကြီးွာမှာလာပြီးတက်ဆွဲရတော့နော်အဲ့မှာတက်ဆွဲတော့ PDF တွေနဲ့လမ်းမှာဒီလိုလာပြီးဆိုတဲ့တင်ရလို့ PDF တွေနဲ့လမ်းမှာတိုက်ရိုက်ဖြစ်နေဖြစ်တော့ဟာကြအဲ့အချိန်မှာသူကချွာတယ်ဝင်ပြီးမှဒီလူတွေအစာအုပ်တွေနဲ့ဒီခါရီးအစာအုပ်တွေလုံးချပြီးမှပြန်လုံးချပြီးမှအဲ့အရင်မှာတစ်စင်းလင်းနေကြည့်တော့အပီချီပဲ အရာနဲ့အမိကြီးနေ့ပိုင်းတော့ကဆင်းတယ်ဆင်းချင်းမိသားလောက်ကြီးဆန်းကြလောက်ကြီးအလားလောက်ကြီးပြန်ရစ်ခလိုက်ကြတယ်အဲ့ဒီဟို PDF တွေအနေနဲ့ဒီနေ့ဒီထိခိုက်မှာဆက်ပြီးမှာအကုန်လုံးနောက်ပြန်ဆက်လိုက်ရမှာဆုံးဟုတ်ကဲ့ဒီနေ့ညနေမှာဆိုရင်ကျွန်တော်တို့ကြောက်ခဲတဲ့ချွာလာနေမှာအစင်သူတို့ရဲ့အမာကန်အင်အားဆက်တင်အားထောက်ခံနေသူအများစုရှိတဲ့ဒီတန်းစစ်ဆိုတဲ့ရွာမှာသက်ဆွဲထားရတဲ့သတင်းကြားရှိပါတယ်ဟုတ်ဟုတ်တယ်ဗျာဟုတ်တယ်ဗျာနောက်ပြီးတော့ဒီသူတို့သက်ဆွဲဒီကြောက်ခဲတဲ့မှာအဖြစ်မနေရဖြစ်နေခြင်းတွေမှာပဲဒီရဟန်းရင်တည်းကလေးတို့ပြန်သွားလည်းရှိတယ်နောက်ပြီးတော့ဒီနေ့မှလည်းသူတို့ရှိတဲ့အချိန်မှာကျွန်တော်တို့ငင်းရင်းမျိုးပေါ်လာနေပါအနေပြန်ပြီးမျိုးတက်ပြီးမှကလေးမျိုးတွေကိုတက်သွားပါတယ်ဗျာအဲ့ဒါဒီတားကနေတော့မြင်ရတော့တိုက်ပွဲကြီးဖြစ်နေဆိုပြီးရင်းဆိုးရတာပါ။ဒီလိုအကြည့်ဒီအင်းဒီလိုမှရှိတဲ့ကွာကရွာလူရဲ့ life နဲ့ညတော့အကုန်လုံးပေါ်ရမှာပုံစံမျိုးရမှာဒီမှာတော့ပြန်လာခြင်းရှိပြီပါ
။မင်းကင်းမြို့မှာအခုလ16ရက်နေ့ကပထမဆုံးမင်းကင်း PDF နဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားခဲ့ပြီးတပတ်အတွင်းအနည်းဆုံး3ချိန်ပစ်ခတ်တာတွေဖြစ်ပွားခဲ့ပါတယ်။မင်းကြီးနဲ့ကလေးကနီနယ်မိချောင်းကွင်းကျေးရွာမှာဇန်နဝါရီလ19ရက်နေ့ကစစ်ကောင်စီကကျေးရွာသားတွေကိုဖမ်းဆီးနှိပ်စက်တာတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့သူတို့ဘက်ကလုံခြုံရေးလုပ်ငန်းတွေဆောင်ရွက်နေခြင်းတူမီတနတ်တွေနဲ့ပြစ်ခတ်ခဲ့လို့ပြန်လည်ပြစ်ခတ်ခဲ့ရတာပါလို့သတင်းထုတ်ပြန်ထားပါတယ်အဲ့ဒီဒေသတွင်ကျေးရွာတွေမှာနေထိုင်သူတွေကအခုအချိန်ထိအနီးပတ်ဝန်းကျင်ကတောတွေထဲမှာပုံအောင်နေကြရပါတယ်ပြီးခဲ့တဲ့လတုန်းကမင်းတပ်မှရရလက်နဲ့ဆွဲကင်ပြီးစစ်အာဏာသိမ်းမှုစန့်ကျင်နေတဲ့သူတွေကိုစစ်တပ်ကလက်နက်ကြီးတွေရဟယင်တွေပါတုံးပြီးဖြိုခွဲမှုတွေရှိတဲ့အတွက်ကုလသမဂ္ဂကမေလကုံမှာပြင်းပြင်းထန်ထန်သတိပေးထားတာဖြစ်ပါတယ်။တဆက်တည်းမှာပဲသခိုင်းတိုင်းမြောင်မြို့နယ်မှာလည်းစစ်ကောင်စီတပ်တွေကနေအိမ်တွေကိုဝင်ရောက်ရှာဖွေတာတွေလုပ်ခဲ့တယ်လို့မြောင်ဒေသခံတဦးကအခုလိုပြောပါတယ်
။မနေ့ချင်းကလည်းစပြောမယ်ဆိုမနေ့ချင်း 9:20 လောက်မှာအဲ့နှစ်ပတ်ရွာပေါ့ဗျာ။အဲ့ဘက်ရောက်မှကျွန်တော်တို့ကကွက်တစ်ခေါ်မှာပေါ့နဘက်ရမြောင်ဖျားလို့အချင်းပေါ့အဲ့မြောင်ဖျားလို့ကွက်တစ်ထဲကိုဝင်ပြီးတော့အဲ့အိမ်လေးတွေဝင်မှုရှာတယ်ပေါ့နော်အဲ့ဝင်မှုရှာရှာပြီးလို့ချင်းအဲ့ပြန်သွားပြီးတော့အဲ့စင်နာကြီးခွဲတော့မှအဲ့ဟိုဟာဆွဲလဲဦးရွာကိုဝင်တယ်လေမြောင်မြောင်မင်းတွေရတယ်အဲ့ဆွဲလဲဦးရွာအဲ့ကားလမ်းပေးမှာပဲရှိတယ်အဲ့ဆွဲလဲဦးရွာတဲ့ဝင်ပြီးအဲ့ခဏကိုပြပြမောင်ညီတဲ့ဝင်တယ်စီဒီအန်လောက်ထားတာအတူအဲ့ပရိမာမြတ်စံမတော်ကြာလေးစီဒီအန်လောက်ထားတာไอ้นี่จะเหมือนนั่นนี่ไอ้หมูยูหมูก่อนโอ้หมูชาเลยตัวเล่นๆหลุดได้บาญญาสุดก็งงเลยบ่เปียไอ้กูหมูชาไอ้นั่นนี่กูวินเนี่ยวินๆนี่แหละก้าวว่าตัวเส้นน่ะเนี่ยตะคายแท้งพี่แล้วก็เป็ดเลยกูปิดขาบ่เนาะที่จะวินได้แหละไอ้หยัวมาไม่สิอยู่ตู้ฟิมี่ก็เลยชาตะเนี่ยมาช่องเลยบ่เนาะอ้าวแต่ไอ้นี่มาที่จะมาတော့ปาไม่ตัวอูだไม่รู้ไอ้มาท่าท่าได้อสังเกตตะซี้ดออยู่ตัวได้ပြည့်ကြတော့အဲ့ထဲမှာရှိတဲ့ပစ္စည်းတွေပါတယ်အကုန်လုံးယူနေပေါ့ဗျာ
စကိုင်းတိုင်းမြောင်မြို့နယ်မှာကျေးရွာ PDF တွေနဲ့စစ်ကောင်စီတပ်တွေကြားပြီးခဲ့တဲ့မေလ26ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်မှာမြို့အနီးတစ်ဝိုက်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဆိုသလိုဝင်ရောက်ရှာဖွေတာတွေပြုလုပ်တာလည်းဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျူရူဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.viewnews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာပေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုသွားရရှင်နေဆက်ပြီးနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီမြန်မာစစ်ကောင်းဆောင်ရဲ့ရုရှားနိုင်ငံခီးစဉ်အပေါ်တုံးသက်ချက်ကိုတင်ပြသွားမှာဖြစ်ပါတယ်မော်စကိုမြို့မှာကျင်းပနေတဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံကိုတွားတက်နေတဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မင်းမင်းအောင်လှိုင်ရဲ့ရာဇာခီးစဉ်ဟာနိုင်ငံတကာပိတ်ဆို့မှုတွေကြားကစစ်လက်နက်ပစ္စည်းလေးဆက်လက်ရရှိစေဖို့နဲ့တန်တမာရေးအရာရည်ရွယ်တဲ့ခီးစဉ်တစ်ခုအဖြစ်ရှုမြင်ကြောင်းနိုင်ငံရေးအကြီးအကဲတချို့ကသုံးသပ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့အခုနားဆင်ရမှာဖြစ်ပါတယ် ီးကဲ့ရဲ့ပိုင်းအတွင်းကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံတွေကိုစစ်လက်နက်စီးဆင်းမှုတွေတားမြစ်ကြဖို့နိုင်ငံအများစုကမဲပေးဆုံးဖြတ်ခဲ့ကြတာပါ။ဒါကလည်းဖေဖော်ဝါရီ1ရက်နေ့ကစလို့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်အရသာပြည်သူနဲ့လူငယ်တွေကိုအကြမ်းဖက်နေနေပစ်ခတ်မှုအတွင်းအခုချိန်ထိဆိုရင်လူပေါင်း180ကျော်တေဆုံးခဲ့ရတဲ့အပေါ်နိုင်ငံတကာရဲ့တုံ့ပြန်ကြတဲ့သဘောလို့သုံးသပ်ကြပါတယ်။ဒီလိုအချိန်မှာရုရှားနိုင်ငံရဲ့ဖိတ်ကြားမှုနဲ့မော်စကိုမှာနှစ်ဆင်ကျင်းပမြဲဖြစ်တဲ့ကုကျင်မြောက်နိုင်ငံတကာလုံခြုံရေးညီလာခံကိုဗိုလ်ချုပ်မူအီးမေးအွန်လိုင်းဦးဆောင်တဲ့အဖွဲ့တွားရောက်တာဖြစ်ပါတယ်။ဒီခီးစဉ်ဟာနိုင်ငံတကာဖိတ်ဆို့မှုတွေကြားကစစ်လက်နက်ပစ္စည်းဝယ်ယူရေးစာချုပ်ချုပ်ဆိုမှုတွေလုပ်ဖို့မြန်မာစစ်ကောင်စီရဲ့ခြေလှမ်းတစ်ခုသာဖြစ်တယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာနိုင်အောင်ကရှုမြင်ပါတယ်။
ဒီရုရှားနဲ့ဒီပမာစစ်တပ်နဲ့ကရွှေလျားတဲ့ဟိုဆက်ဆံရေးရှိခဲ့တယ်ပေါ့နော်အရာရှိတွေကိုတင်နှံပေးရတယ်ဝတ်တက်ပညာပိုင်းဆိုင်ရာဒီကနေစပြီးတော့မှစီးရေးတင်နှံပေးရတယ်ပေါ့နော်ဆိုတော့နပိုင်းမှာကဒီရုရှားနဲ့မာဗျူအမြောက်လက်နက်ဝယ်ယူမှုတွေလည်းပုံပြီးတော့များလာတယ်သတိထားမိသလောက်ဆိုရင်မိနစ်လောက်ကပဲစပြီးတော့ဒီလိုအစည်းအဝေးမျိုးကိုဒီမဲအောင်နိုင်တို့ကိုယ်တိုင်သွားတက်တာလည်းရှိတယ်တော့ဒီကြားထဲမှာလည်းဒီပူးတွဲစီရေးဟလာပြိုင်ပွဲတွေပါရင်းညာတွေလောက်တာတွေရှိတယ်ဆိုတော့ဒါတော့ရုရှားနေဥဆောင်ပြီးတော့မှသူနဲ့ဒီလက်နက်ရောင်းဝယ်မှုတွေမကဘဲနဲ့ဒီလက်ချက်မှုတွေတိစောက်မှုတွေလုပ်တဲ့နိုင်ငံတွေကိုခေါ်ပြီးတော့မှဟိုဆက်ဆံရေးတိုးမြင့်ပြီးတောက်လာတဲ့ပုံစံပေါ့နော်ဒါပေမဲ့ထူးထူးခြားခြားတိထားမိတာကတော့ဒါကမနစ်ကဒီဒေါ်အောင်ဆန်းစုကြည်အဲ့ဒီအစိုးရဖြစ်နေတဲ့အချိန်မှာလည်းကဒါကရှိခဲ့တဲ့ဥစ္စာပေါ့နော်အဲ့လိုမျိုးစီရမဟာမိတ်သဘောမျိုးဆန်ဆန်ပူပွဲလှုပ်ဆောင်မှုတွေကိုဒီ NLD ဒီဒုလူအစိုးရလွတ်တော်တို့ကနေပြီးတော့အဲ့ချိန်တော့ကအတိမတ်ပြုခဲ့လားအတိပြုခဲ့သလားဒါဒီဘုံမှာဘယ်လိုသဘောထားလဲဆိုတာတော့ကျွန်တော်လည်းမသိဘူးကုလသမဂ္ဂကဒီလက်နက်ဟိုပိတ်ပင်မှုကသူကဟိုတားဆီးဖို့တိုက်တွန်းတဲ့သဘောမျိုးပဲရှိတဲ့သဘောမျိုးလို့ပေါ့ဖြစ်တယ်ဒီလိုမျိုးဟာမျိုးတွေကဒီလုံခြုံရေးကောင်စီကနေပြီးတော့မှလှုပ်တော့မှာပဲပို့ပြီးတော့အသက်ဝင်တဲ့သဘောမျိုးပေါ့ဆိုတော့တော့ဒါရုရှားနဲ့ဗမာဇာတဲ့မှာဒီကုလသမဂ္ဂထွေထွေညီလာခံဖြစ်နေတာဒီကသူတို့ရဲ့စီးဆက်ဆံမှုလက်နက်ရောင်းဝယ်ဆက်ဆံမှုမှာဘာမှသိသိသာသာဟိုထူးခြားတာမျိုးမရှိဘဲနဲ့ပုံမှန်တိုင်းပဲသွားနေတဲ့လို့ပဲသဘောရတယ်အခုဟိုတိထားတဲ့အခြေအနေတွေတမ်းမှာငကိုရှိတဲ့ဒီလက်နက်နဲ့ပတ်သက်လို့ရောင်းဝယ်ကိစ္စတွေလည်းထပ်ဆင်းပြီးတော့မှဒီစာချုပ်တွေလည်းချုပ်ဖို့ရှိနေတယ်လို့တော့ကျွန်တော်တို့ကြားရတာပဲလေ
အမေရိကန်ဥရောပသမဂ္ဂနဲ့အခြားနိုင်ငံတချို့ကမြန်မာစစ်ကောင်စီအပေါ်တံခတ်အရေးယူမှုတွေလှုပ်ရှားခြင်းမှာနိုင်ငံတကာမျက်နှာစာမှာမြန်မာစစ်ကောင်စီကိုတန်တမာရေးအရာအကာအကွယ်ပေးတာကတရုတ်နဲ့ရုရှားဖြစ်ပြီးအခုတစ်ခါရုရှားကဖိတ်တဲ့နိုင်ငံတကာလုံခြုံရေးညီလာခံကိုဗိုလ်ချုပ်မူကြီးကိုယ်တိုင်တက်ရောက်တာကစစ်ကောင်စီအတွက်လိုအပ်နေတဲ့စီးရေးနဲ့တန်တမာရေးအကာအကွယ်ရဖို့ကြိုးပမ်းမှုဖြစ်တယ်လို့အမေရိကန်မှာနေထိုင်တဲ့မြမရေးသုံးသက်သူဒေါ်ရာတင့်ဆွေကမြင်ပါတယ
်နိုင်ငံတော်တော်များများကဆင်ခြင်လို့ခေါ်တဲ့တန်ခတ်အရေးပုံမှာဗီဇာပိတ်ထားတဲ့အချိန်သူသွားခွင့်ရတဲ့နိုင်ငံကိုသွားပြသလားလို့လည်းစက္ကစဉ်းစားရတာပေါ့နော်နောက်တစ်ခုကတော့နိုင်ငံကခင်းခြင်းမှာဒီအားအကြီးဆုံးဖြစ်ခဲ့တဲ့ဆိုဗီယက်ကနေပြုတ်ခွေပြီးတော့ဒီနေ့ရုရှားဟာလည်းနဲ့အားရကြည့်ရင်တော့သူကလည်းနဲ့အားအတော်တော်ကြီးမားမားရှိပါလေ။ဒါသူလည်းနဲ့တယ်လည်းအဆင့်တန်းတစ်စုံချာရှိတော့အဲ့ဒီလည်းနဲ့ရရေးအတွက်ဒီဗမာစစ်ကောင်စီကရုရှားကိုအားကိုးနေတာဟာတော်တော်ကိုသိတာတယ်ပေါ့နော်။အဲ့ဒီသူလည်းနဲ့အားဖြစ်ဖို့ရုရှားကိုပို့ပြီးတော့နေကောင်ဆိုရဲသလားလို့ကျွန်တော်ယူဆပါတယ်။နောက်တစ်ချက်ကတန်တမာရေးရကြည့်လို့ရှိရင်ကျွန်တော်အမြင်ကတော့သူဟာဗီဇာပေးတဲ့နိုင်ငံလောက်ပဲသွားနိုင်ခွင့်ရှိတာကိုသွားပြနေတာလည်းတော့သိပိုတယ်လို့ကျွန်တော်မထင်ဘူးခင်ဗျာဟုတ်ကဲ့
ရုရှားနိုင်ငံကအင်ရှင်အဖြစ်ကျင်းပတဲ့ကုကျင်မြောက်နိုင်ငံတကာလုံခြုံရေးညီလာခံကိုတက်ရောက်ဖို့ဗိုလ်ချုပ်မင်းကြီးမင်းအွန်လိုင်းကိုရုရှားကာကွယ်ရေးဝန်ကြီးစာဂေးရှိုဂီကဖိတ်ကြားခဲ့တာပါဒီညီလာခံကိုဇွန်လ22ကနေ24ရက်နေ့ထိကျင်းပမှာဖြစ်ပြီးဗိုလ်ချုပ်မင်းကြီးမင်းအွန်လိုင်းနဲ့အတူဒုဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဒုဗိုလ်ချုပ်ကြီးရေဝင်းဦးကာကွယ်ရေးဦးစီးချုပ်ရေးဗိုလ်ချုပ်ကြီးမိုးအောင်တို့လည်းဒီကြီးစံမှာလိုက်ပါသွားကြပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA PA တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရစေ။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နေ့ကတော့ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်းဗီဒီယိုမြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါ යි ။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်ကိုတစုတစီရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
တော်ရရှိနေအခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုတော့ကျွန်တော်တို့သတင်းပိပုတ်ချက်တွေကိုဇက်တိုက်တင်ဆက်ပို့မှာဖြစ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့သမရာကြီးဦးဝင်းမြင့်တို့ရဲ့အပတ်စဉ်ရုံးချင်းအမှုတွေမှာတေလူပြတက်တီတွေကိုအပြန်အလှန်စစ်ဆေးနေခဲ့တယ်လို့အမှုကိုအကောင်းဆုံးခုခံခြေပနိုင်ခဲ့တယ်လို့ရှင်းနေတွေကပြောပါတယ်အတိုင်းမြန်ကိုယ်တိုင်ကလည်းအမှုတွေကိုတည်တည်ဆဲဆဲရှင်းရှင်းလင်းလင်းတိတိကျကျဖြစ်ရအောင်လှုပ်ဆောင်ပေးဖို့ရှိနေတွေကိုတိုက်တွန်းမှကြားတာတွေရှိပါတယ်။မနေ့ကအမှုစစ်ဆေးခဲ့တဲ့အချိန်လေးရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့အလိမ္မာကပြောပြမှာဖြစ်ပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ကိုနေပြည်တော်မှာဂျွန်လ21ရက်တနင်္လာနေ့မှာရုံးထုတ်ပြီးတော့သူတို့အမှုလေးမှုအတွက်တရားလိုပြတဲ့တွေကိုစစ်ဆေးခဲ့တယ်လို့ရှိနေတွေကပြောပါတယ်။ဒီနေ့ရုံချိန်မှာတရားလိုစစ်ပြီးသွားတာကြောင့်ဒီကနေ့မှာတရားလိုပြတဲ့တွေကိုတက်မှု၂ယောက်စစ်ဆေးတာဖြစ်ပြီးအဓိကစစ်နေတာတွေလုပ်ခဲ့တာဖြစ်ပါတယ်။ရှင်းနေရင်းနဲ့အပြန်လန်စစ်ဆေးတဲ့အခြေအနေနဲ့ပတ်သက်လို့ရှင်းနေဦးကြည်ဝင်းကအခုလိုပြောပါတယ်
။ဒီနေ့ဟိုနေ့ပေါ့နော်ဒေါက်တာရှင်ဟိုစစ်ဖြစ်တယ်ပေါ့နော်ဟိုဆက်သွေးဦးရီပုံမှန်69ရက်ပို့ကုန်ဆုံးကဦးရီနှစ်ခုစလုံးစစ်တယ်။ကျေလိုကလည်းပြည်စီရတော့ဘုံဘူကြီးအကမင်းလာတယ်။အင်းနောက်တစ်ခါသူအိုက်ကြီးအောင်ခဲလို့ပဲမျက်မှုတုံးဆက်တာပေါ့သူအိုက်သက်ကြီးကလည်းဘူးလုံးပါအောင်ဟိုနောက်အမှုနောက်အမှုကသမရဦးဝင်းကြီးတဘာဝပေးရနေ25အဲ့ဒါကိုဘိုးရဲတယောက်နဲ့ညမစီကအုတ်ချွေးဘူးကြီးရောအုတ်ချွေးရက်ကအုတ်ချွေးဘူးပေါ့သူ့ကိုဆက်တယ်အဲ့ဒါနဲ့ဒီနေ့ချက်တဲနေပုံတာပေါ့
ဒီကနေ့စစ်ဆေးတဲ့အမှုတွေကတော့ဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှန်25ပို့ကုန်တွင်းကုန်ဥပဒေပုံမှန်10နဲ့ဆက်သွယ်ရေးဥပဒေပုံမှန်69တို့နဲ့ဆွဲဆိုထားတဲ့ဒေါအောင်ဆန်းစုကြည်အမှု3မှုနဲ့တမရဦးဝင်းမြင့်ကိုတော့ဘေးရန်ရဲ့စီမံခန့်ခွဲမှုပုံမှန်25နဲ့ဆွဲထားတဲ့တမှုစုစုပေါင်းအမှု4မှုအတွက်ကြားနာစစ်ဆေးတာဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လ14ရက်တနင်္လာနေ့ရုံးချိန်တုန်းကတော့ဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေက3မှုကိုပထမဆုံးစတင်ကြားနာခဲ့ရမှာတရားလိုတွေကိုသာစစ်ဆေးခဲ့ပြီးတရားလိုပြတက်တွေတွေကိုစစ်ဆေးနိုင်ခြင်းမရှိခဲ့ပါဘူးဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှု3မှုကတရားလိုတွေဖြစ်တဲ့ရဲမှုကြည်လင်းနဲ့ရဲမှုမြင့်နိုင်တို့ကိုအရင်ရုံးချိန်မှာစစ်ဆေးခဲ့ပါတယ်တမရဦးဝင်းမြင့်အမှုမှာလည်းဒီနေ့ကရဲမှုမြင့်နိုင်ကိုပဲစစ်ဆေးနိုင်ခဲ့ပါတယ်။ဒီကနေ့စစ်ဆေးမှုတွေမှာတပ်ဖက်ကတင်ကြချက်တွေကိုအကောင်းဆုံးခုခံချေပနိုင်ခဲ့တယ်လို့အပြန်လန်မေးခွန်းတွေမေးတာမှလည်းအပြစ်ကင်းကြောင်းကိုတက်သေးထူနိုင်တော့တဲ့အထိတင်ကြနိုင်ခဲ့တယ်လို့ပို့ပုံသွင်းကဥပဒေပုံမှရှင်နဲ့ဆက်သွယ်ရေးဥပဒေပုံမှ69အမှုကိုစစ်မေးခဲ့တဲ့ဦးစီဝင်းကပြောပါတယ်
။ဟိုနေတော့အဆုကြီးအမှုကတော့ဒီကကိုဆက်ရတာဟုတ်ဥပဒေရညီစုံမှုမရှိဘူးပေါ့နော်ဆက်သွယ်ရေးပစ္စည်းတွေကဒီလေဝင်ကြီးဌာနသုံးတဲ့ပစ္စည်းတွေပဲလေသူရှိရဖန်ပြီးတာမဟုတ်ဘူးလေသူ့တိုင်းနဲ့အမှုမျိုးစားကောကျင်းနေတာလေအဲ့ဒီကောလက်စီဒီစကားပြသက်တည်းကဒေါအောင်ဆန်းစုကြီးကတိုင်းနာမဟုတ်ဘူးမနေ့သုံးရက်လောက်ရောက်လာပြီးတော့အဲ့ဒီကတော့လုံကျူရဲ့ဖွဲ့ကရှိရ6လုံးတော့ကင်းကိကတလုံးကိုရီးယာကြီးဆောင်ကတလုံးဒါပဲဒေါအောင်ဆန်းစုကြီးကမိရလို့ဆိုတာမပါဘူးဒါမှမဟုတ်ကိုလိုကတော့ဒီအမှုရမဟုတ်ပါဘူးကိုလိုရှိနေပညာအရာတိုင်ချက်ကိုကြည့်လိုက်ရင်သိတာပဲပြမှုမညီဘူးကြည့်တယ်ဆိုပြောလို့ရတယ်လေဒါပေမဲ့သူအရေးကုန်လိုက်ကောဒေါ်ဆန်းစုကြည်ရှီကတိတ်နာမဟုတ်ဘူးဆိုတာအတွက်ဒါပေါ်နေတာကြီးပဲဆုံးမဆုံးရေးရှာကုန်ပုံစံဆိုရင်မိတယ်လူရှီကညသွားပြင်တိတ်ရတယ်လေဟိုမွေးစီဝါးလေးဆိုရင်ကျွန်တော်အိမ်ထဲကနေကျွန်တော်ဗီဒီယိုရတယ်ကျွန်တော်အိမ်ရောက်ကလည်းသူကကံလက်မှတ်ထူကြကိုကသူတို့ရဲရတယ်သူကသူအတားလေဟိုဒေါ်ဆန်းစုကြည်အတားမဟုတ်တာ
အမှုတွေကိုရင်ဆိုင်နေရတဲ့အတိုင်းမင်ခံရဲ့အမှုတွေအပေါ်သဘောထားနဲ့ပတ်သက်လို့ VOA ကအတိုင်းမင်ခံရှေ့နေတွေကိုမေးကြည့်တာမှာတော့သူ့သဘောထားနဲ့ပတ်သက်လို့ရှေ့နေဦးကြည်ဝင်းကအခုလိုပြောပါတယ်
။သူကတော့သူ့သဘောထားကတော့ဒီအမှုတွေကိုရှင်းရှင်းလင်းလင်းဖြတ်သွားအောင်နော်အမှုကိုပေါ်လွင်အောင်စစ်ပြပါ့။ပေါ်လွင်အောင်စစ်ပြပါ့။
ဒီကနေ့ရုံးချိန်မှာတိုင်းမင်ကန်ကတူမမွေးနေ့ကိုတကူးတကကျင်းပပေးကြတဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းနဲ့တူမအနေနဲ့ပြည်သူတွေကျမ်းမာဖို့နဲ့ညီညွတ်စွာနေထိုင်ကြဖို့မှာကြားတယ်လို့ပြောပါတယ်မွေးနေ့ဆုတောင်းအနေနဲ့ပြည်သူတွေကျမ်းမာဖို့ကိုပြန်ဆုတောင်းပေးခဲ့တယ်လို့ရှေ့နေအဖွဲ့ကနေတဆင့်မှာကြားလိုက်တယ်လို့ပြောပါတယ်ဒေါအောင်ဆန်းစုကြည်ဟာအာဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55အစိုးရလျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှန်31ကားငယ်ပို့ကုန်သွင်းကုန်ဥပဒေပုံမှန်8စက်တွေဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြောင်းလှုပ်ဆောင်မှုလှုပ်ဆောင်မှုဆိုင်ရာဥပဒေပုံမှန်505ခါခွေးတို့အပြင်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့အမှု2ခုစုစုပေါင်း9မှုနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်ရန်ကုန်မှာတရားစွဲဆိုခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှန်31ကားငယ်ကိုနေပြည်တော်မှာရုံးပြောင်းစစ်ဆေးခွင့်ရမရကြားနာမှုကိုလည်းနေပြည်တော်တရားလွှတ်တော်ချုပ်မှလာမဲ့သတင်းပတ်အတွင်းဂျွန်လ23ရက်နေ့မှာပြုလုပ်ဖို့ရှိပါတယ်။မနက်ဖြန်ဂျွန်လ22ရက်နေ့မှာအင်္ဂါနေ့ရုံးချိန်မှာတော့ဒေါက်တာမျိုးအောင်အပါအဝင်3ယောက်ကိုတရက်လိုဦးစိုးထွန်းရွှေကစွဲထားတဲ့အများပြည်သူတည်ငြိမ်မှုအေးချမ်းမှုပြအောင်လှုပ်ဆောင်မှုအမှုကိုစစ်ဆေးမှာဖြစ်တယ်လို့တရက်လိုဦးထွန်းမြောင်ခေါ်ဦးညင်ကြီးကတဘာဝဘေးအန္တရာယ်တားဆီးကာကွယ်ရေးဥပဒေနဲ့ဒေါအောင်ဆန်းစုကြည်ကိုစွဲထားတဲ့အမှုကိုလည်းစစ်ဆေးသွားဖို့ရှိပါတယ်ရှင်
။အလေးမှာတင်ပြခဲ့တာပါခင်ဗျာ။VOA ရဲ့ radio အစီအစဉ်တွေကိုကျွန်တော်တို့အခုလိုမျိုးရုပ်သံအဖြစ်နဲ့ပါရှုစားနိုင်အောင်ဇွန်လဇန်ပိုင်းကနေစပြီးတော့ VOA ကနေကြိုးပမ်းလှုပ်ဆောင်လာတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဗီတိန်နိုင်ငံကအရေးယူတန်းခတ်မှုအစ်စ်ဘာတွေလှုပ်တယ်လဲဆိုတာကိုလည်းပြောပြခြင်းပါတယ်ဗီတိန်နိုင်ငံကနေမြန်မာစစ်ကောင်စီနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုထပ်မံအရေးယူလိုက်တာဟာထိရောက်မှုရှိကြောင်းဗီတိန်နိုင်ငံအခြေစိုက်မြန်မာအရေးလှုပ်ရှားသူဒေါက်တာတက်ကူကူက VOA ကိုပြောကြပါတယ်။မိုင်းအင်ဂျင်နိုင်ကဒေါက်တာတက်ကူကူကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ခင်ဗျာ
။စစ်ကောင်စီအပါအဝင်သူတို့နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေအပေါ်မှာဗြိတိန်အစိုးရကထပ်ပြီးတော့ပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်လိုက်တဲ့အပေါ်မှာထူးခြားချက်နဲ့ပတ်သက်လို့ဗြိတိန်အခြေစိုက်မြမအရေးလှုပ်ရှားနေတဲ့ဒေါက်တာတက်ကူကူကအခုလိုသုံးသပ်ပါတယ
်။ဟောဒီတစ်ခါသူတို့ကအခုသူတို့တယောက်တည်းလောက်တာမဟုတ်ဘူးလို့ပြောပါတယ်။သူတို့ကသူတို့ရဲ့မဟာမိတ်နိုင်ငံတွေရဲ့အတူတူအရေးယူတန်ခတ်ပိတ်ဆို့မှုများကိုအတူတူဆောင်ရွက်သွားမှာလို့ပြောပါရယ်ဒီလိုဆောင်ရွက်တဲ့နေရာမှာလည်းမြန်မာတက်လုပ်ငန်းပလဲလုပ်ငန်းနဲ့အတူတူမြန်မာစစ်တပ်ကအခုလောလောဆယ်ပေါ့နော် SAC ကိုသွားမဲ့အကျိုးစီးပွားမှန်သမျှကိုသူတို့ကလိုက်လံပိတ်တင်ပြီးတော့ကုန်သွယ်မှုတွေကိုလည်းတားမြစ်မယ်လို့ပြောပါရယ်သူတို့တယောက်တည်းလုပ်မယ်လို့မပြောပါဘူးအုပ်စုနဲ့လုပ်မယ်လို့ပြောတဲ့အတွက်အများကြီးဝမ်းမြောက်ကြိုဆိုပါရယ်ကျွန်တော်မြန်မာလူမျိုးတယောက်ဖြစ်တဲ့အတွက်တော့ဒါတွေဟာnot enough ပေါ့နော်ဒါဒီနဲ့မကလောက်ရမယ်လို့ပဲကျွန်တော်တို့ကတော့အများတန်းဟိုဖိအားပေးပါမယ်ဆက်လက်လက်လှုပ်ဆောင်ပါပါမယ
်ဟုတ်ကဲ့အဲ့တော့ဟိုစစ်ကောင်စီဘက်ကရောအခုလိုဒီဗြိတိန်ပေါ့ဒီနေ့ဆိုရင်တော့ EU ဘက်ကလည်းဥရောပသမဂ္ဂလည်းထပ်ပြီးတော့အရေးယူမှုတွေသူတို့ထုတ်ပြန်ကြေညာလိုက်ရှိရယ်ဆိုတော့ဒီလိုအထူးသဖြင့်ဒီလိုဗြိတိန်နိုင်ငံရဲ့အဲ့လိုအရေးယူပိတ်ဆို့မှုတွေပေါ်မှာရောစစ်ကောင်စီဘက်ကသူတို့အရေးဆိုင်မယ်ပေါ့နော်ဂရုစိုက်မယ်လို့ထင်ပါပါရှင
်ဟိုသူတို့တကယ်တမ်းတော့အထင်နာဖို့တော့ရှိပါတယ်ဘာလို့လဲဆိုတော့UK တနိုင်ငံနဲ့ကလောက်တာမဟုတ်အားလုံးပူးပေါင်းဆောင်ရွက်နေဆိုတော့ပေါ့နော်ဘာလို့လဲဆိုတော့တရားတွေအားလုံးကဒီဘက်ကိုတဆင့်ရောက်လာရှိတော့နာပါပဲဒါပေမဲ့သူတို့ကတော့ဒီ site war လို့ခေါ်မှာပေါ့နော်ပြန်ပြီးတော့အများနဲ့သူတို့ game site ပါလို့အများနဲ့ပြောလို့ရှိပါတယ်ပြီးတော့သုံးတာမှာပေါ့နော်အခုကိုကြည့်ပါတရုတ်နဲ့ရုရှားဆိုလို့ရှိရင်အခုဒီပြီးခဲ့တဲ့တောက်ကြနေရလောက်သွားတဲ့အထွေထွေညီလာခံမှာနော်အရင်ကလိုကန့်ကွက်မယ်နေမပြီးတော့ပဲနဲ့အခုကကြားနေမယ်လို့တဲ့အစီအစဉ်ရောက်လာပါပြီဒါအုပ်ကြီးချင်းအဖြစ်နိုင်ငံတကာ PR တွေကတဖြည်းဖြည်းနဲ့ပေါ့နော်သူတို့ကိုတဖြည်းဖြည်းနဲ့ထောက်ခံမှုတွေညွန်နေလာတာကိုပုံမသိရှိရပါတယ်
။အဲ့လိုပြည်ထိုင်နိုင်ငံဒီအစိုးရတို့ပေါ့နော်အဲ့တက်ဆိုင်ရာအစိုးရတွေနိုင်ငံတကာအစိုးရတွေပေါ်မှာဒီလိုမျိုးပေါ့အခုဆိုပြည်ထိုင်ရောက်ဒီမြမရေးလှုပ်ရှားနေသူတွေပေါ့နော်ဒေါက်တာတက်ကူကူတို့ပါဝင်မြမရေးလှုပ်ရှားသူတွေဘက်ကကောဘလို့တိုက်တွန်းတောင်းဆိုသွားဖို့ရှိလဲရှင်
။အော်ကျွန်တော်တို့ကတော့ပေါ့နော်တက်ဆိုင်ရာဝန်ကြီးဌာနတွေတက်ဆိုင်ရာဒီကပေါ့ member parliament လို့ခေါ်တဲ့အမတ်တွေလွတ်တော်အမတ်တွေပြီးလို့ရှိရင်ပေါ့နော်ဒီပြည်ထိုင်အစိုးရပေါ့နော်ပြီးလို့ရှိရင်ကျွန်တော်တို့ပြီးခဲ့တဲ့ဝင်ခဲ့တဲ့နှစ်ပတ်ကပဲပေါ့နော်ဟို G7 နှစ်ပတ်တောင်မဟုတ်ပါဘူး10ရက်ကျော်ကျော်ပဲရှိပါသေးတယ်အဲ G7 မှာလည်းကျွန်တော်တို့တွားပြီးဆန္ဒပြခဲ့တယ်ပြီးလို့ရှိရင်ပြီးခဲ့တဲ့19ရက်နေ့ကလည်းအမေစုမွေးနေ့မှာလည်းလန်ဒန်မှာတွားပြီးဆန္ဒပြကြပါသေးတယ်အဲ့ဒါလည်းအကုန်လုံးအမြဲတမ်းဘာပဲတောင်းဆိုနေလဲဆိုကျွန်တော်တို့က NUG government ဟိုပဲအတိအမှတ်ပြုဖို့ပြီးလို့ရှိရင်ပေါ့မြန်မာပြည်ပေါ်မှာတတ်နိုင်တဲ့မြတ်ဝိုင်းဝန်းကူညီဆောင်ရွက်ကြဖို့မြန်မာပြည်ကိုဒီမိုကရေစီအမြဲဆုံးရအောင်ကြိုက်ပါပါပေါ့နော်အတက်နိုင်ဆုံးဝိုင်းဝန်းကူညီဆောင်ရွက်ကြဖို့အမြဲတမ်းကျွန်တော်တို့ဆက်လက်ပြီးတော့ဖျားပြပါပါမယ်
ဒီတိအခြေဆိုင်မြမရေးလှုပ်ရှားနေတဲ့ဒေါက်တာတက်ကူကူပါ
ဒီတိုင်းနိုင်ငံအနေနဲ့စစ်ကောင်စီရဲ့ဗန္ဒာရေးလုပ်ငန်းတွေကိုလည်းပြစ်မှတ်ထားဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့တနင်္လာနေ့ကထုတ်ပြန်တဲ့ပြည်ထောင်နိုင်ငံသားရေးဝန်ကြီးဒေါမနစ်ရက်ပြေကြေညာချက်မှာဖော်ပြထားပါတယ်ရှင်။မင်းအင်ဂျင်နီယာရဲ့ဆက်သွယ်မေးမြန်းချက်ဖြစ်ပါတယ်ခင်ဗျာ။ဒီအာနာသိန်းနာရဲ့မြန်မာစစ်ကောင်စီဘော်ကိုပြည်ထောင်နိုင်ငံအစိုးရကဒီရေးယူ ီဒင်ဘက်ကအေးအေးဆောင်ရွက်မှုတွေပြီးသွားပြန်တော့ကျွန်တော်တို့ဒီဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ဒုက္ခတွေအရေးကိုလည်းတင်ပြကြပါမယ်။ပြည်ပကအနေနဲ့နှင်းပန်းနှိမ့်ဆက်မှုတွေကြောင့်နေရာစွန့်ခွာထွက်ပြေးသွားကြရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခတွေအတွက်ကတော့ကိုဗစ်ကပ်ဘေးကြောင့်သူတို့ကိုနိုင်ငံတကာကအာရုံမစိုက်နိုင်ဘဲဖြစ်နေခြင်းမှာမြန်မာနိုင်ငံတွင်စစ်အာဏာသိမ်းလိုက်မှုကပိုပြီးတော့သူတို့ကိုစိတ်ဒုက္ခရောက်စရာဖြစ်လာစေတယ်လို့ဒုက္ခတွေကညှိတွားကြတဲ့အကြောင်းရိုက်တာသတင်းတပုတ်ကိုအခြေခံပြီးမတ်ခွန်ညိုကပြောပြမှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာခရိုင်တွင်ကဒုက္ခတွေစခန်းဟာကမ္ဘာအကြီးဆုံးဒုက္ခတွေစခန်းဖြစ်ပါတယ်။တဲတွေနဲ့ပဲတိဆောက်ထားတဲ့အဲ့ဒီဒုက္ခတွေမြို့ကြီးမှာမြန်မာပြည်ဘက်ကထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခတွေတသန်းနီးပါးနေထိုင်ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဘေးစီကံတွေကြောင့်ကမ္ဘာနေရာတိတိကဒုက္ခတွေတွင်နဲ့တူကမ္ဘာဒုက္ခတွေများနေကိုမစင်နှွဲနိုင်ပဲဖြစ်နေရတဲ့အကြောင်း2016ခုနှစ်အကြမ်းဖက်မှုတွေအတွင်းအာရမပြုကျင့်ခံရကြောင်းပြောတဲ့ဒုက္ခတွေဂျမတ်အီဒါကအခုလိုပြောပါတယ
်ဟဲ့လေဂျူနော်ဘီစာရီကဒင်အာရာပူရာဒူနီယာမှာဇေဒွန်ရီဖူဂျီယိုကလာစင်အင်းရုကဒင်အာရာ
ကဘာဘောကရှိရှိသမျှဒုက္ခတွေတွေနဲ့အတူအခုဇွန်လ20ရက်နေ့ကဘာဒုက္ခတွေများနေ့အထိမ်းမှန်ကျင်းပကြပါတယ်ဒါပေမဲ့ကျမတို့ဟာကိုဗစ် -19 ကပ်ရောဂါကြောင့်မကျင်းပနိုင်ပါဘူးကျမတို့အတွက်တမတမကြဆီချင်ပါလေကျမတို့ကိုကူညီကြဖို့ကမ္ဘာနိုင်ငံအားလုံးကိုတောင်းဆိုပါရစေကျမတို့ကိုတိုင်းပြည်ကိုပြင်ချင်ပါတယ ်မြန်မာပြည်ရဲ့နိုင်ငံရေးအခြေအနေကလည်းရိုဟင်ဂျာတွေဘက်ကိုအလှည့်မပေးနိုင်ပဲဖြစ်နေရပြီးဖေဖော်ဝါရီလစစ်တပ်အာဏာသိမ်းလိုက်ကလေးကမြန်မာလူမျိုးတွေကိုယ်တိုင်လည်းပဲရိုဟင်ဂျာဒုက္ခတွေနီးတူပျော်ရွှင်မှုကင်းမဲ့နေကြတယ်လို့ပြောကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာတွေနေရပ်ပြန်ရေးနီးလန့်ရှာနေပေမဲ့လို့မြန်မာစစ်ကောင်စီနဲ့ဆွေးနွေးမှုဟာတိုးတက်မှုမရှိသလောက်ဖြစ်နေပါတယ်။ကပ်ရောဂါကူးစက်မှုထိန်းချုပ်ထားနိုင်ဖို့ဒုက္ခသည်စခန်းတွေကိုအသွာအလာပိတ်ဆို့ကန့်ကွက်ထားပါတယ်။ကိုယ်ပြည်တွင်မှကပ်ရောဂါကိုထိန်းချုပ်နိုင်အောင်ကြိုးစားရုန်းကန်နေကြရတာကြောင့်သူတို့အပေါ်နိုင်ငံတကာရဲ့အာရုံစိုက်မှုညော့နေလာတယ်လို့ခန့်စားနေကြရတဲ့အကြောင်းလဲရိုဟင်ဂျာခေါင်းဆောင်တယောက်ဖြစ်တဲ့စီရာဂျူးမူစတာဖာကအခုလိုပြောပါတယ
်အာနာကူဂူရီဝလာကြီးအာနာကူဂူရန်ဒါဖိုရေအရာဟာလတ်ဖန်ဒီလိုကြီးဟိုလေ
အခုမြန်မာပြည်ကဒီမိုကရေစီအစိုးရနဲ့စစ်တပ်အစိုးရနှစ်ခုဖြစ်နေပြီးတော့အခြေအနေကအရန်ရှုပ်ထွေးနေတယ်ဆက်ကကိုရိုနာဗိုင်းရပ်စ်ကတစ်ကမ္ဘာလုံးပြန့်နေလို့ပိတ်ဆို့ဟန်တာထားတဲ့စီကံနေကြောင်းနိုင်ငံတကာကလည်းကျွန်တော်တို့ကိုမကူညီနိုင်ဘူးအခုတခါဆရာနာသိမ်းလိုက်တော့ရိုဟင်ဂျာအရေးဖြစ်ရှင်းမှုဆိုတာထပ်ပြီးတော့နောက်နေသွားပြန်ပါပြီကျွန်တော်တို့ကိုကူညီပေးနေတဲ့နိုင်ငံတကာကိုလည်းကျေးဇူးတင်ပါတယ်ဒါပေမဲ့ကျွန်တော်တို့လည်းလူတွေပါဆိုတာမျိုးကျွန်တော်တို့နဲ့ထပ်တူခံစားပြီးလူခွင့်ရဲ့အပြေအဝါနဲ့ကိုတိုင်းပြည်ကိုပြန်နိုင်အောင်ကူညီကြပါဦးဒီမှာလူမှုအတိုင်းဝိုင်းကကျွန်တော်တို့အတွက်မျက်မျက်တက်တာဖြစ်အောင်လုပ်ပေးနိုင်မယ်လို့ယုံကြည်ပါတယ
်ဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေကလူနည်းစုဖြစ်ပြီးအများစုကနိုင်ငံသားဖြစ်ခွင့်ငင်းပယ်ခံထားကြရပါတယ်ဒါအပြင်ပြည်တွင်းစစ်အာဏာသိမ်းမှုကြောင့်လည်းသူတို့မျိုးဆက်ရဲ့အနာဂတ်ပျောက်ဆုံးနေသလိုခံစားနေကြရတယ်လို့ပြောကြပါတယ်။ဒုက္ခသည်စခန်းတွင်နေထိုင်တဲ့ရှီကူဖာဘီဂမ်ကအခုလိုပြောတာပါ
။လာဇာရဂိုဒီယန်အာရာအခန်းအခန်းဟော့စတယ်ဟာရဘူဇိုင်တမ်ဟာရဇာဟာရဂိုတမ်အာရာဇင်ဒီကီဒဖူရာဂီယောအာရာဖူဇီယ
ာကျမတို့ရဲ့ဘဝတွေကတော့ပြီးသွားပါပြီ။ရှင်းလျက်နဲ့တည်နေပါပြီ။အခုတော့ကျမတို့ရဲ့နောက်မျိုးဆက်တွေအတွက်ပဲတွေးနေကြပါတယ်။ကျမကလေးတွေဘာကြောင့်ကြောင်းမတက်နိုင်ကြတာလဲ။သူရဲ့အနာဂတ်ကဘလို့ဖြစ်လာလိမ့်မလဲဆိုတာကိုတွေးပူနေရပါတယ
်။ရိုဟင်ဂျာဆိုတဲ့အုံနှုံကိုမြန်မာအာဏာပိုင်တွေကအတိမတ်မပြုဘဲဘင်္ဂလားဒေ့ရှ်ဘက်ကလာကြတဲ့ဘင်္ဂလီအဖြစ်သာညှဉ်းညွှန်းပြောဆိုကြတာပါ။အရင် NLD အစိုးရလက်ထက်တုန်းကရိုဟင်ဂျာဆိုတဲ့အုံနှုံအစားရခိုင်ပြည်နယ်ကမွတ်စလင်တွေလို့တုံ့နှုံခဲ့ပေမဲ့အခု NUG အမျိုးသားညီညွတ်ရေးအစိုးရကတော့ရိုဟင်ဂျာဆိုတဲ့အုံနှုံကိုတရားဝင်စတုံးလာပါပြီ။ဒါပေမဲ့အာနာသိန်းစစ်ကောင်စီကတော့ဒီအုံနှုံးကိုညှင်းပယ်ဆဲဖြစ်ပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရိုဟင်ဂျာဆိုတာမရှိဘူးလို့တောင်းပြောဆိုထားပါတယ်ရှင
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ရောက်လာပါပြီအရင်ဦးဆုံးတော့စီးပွားရေးကဏ္ဍနဲ့စတင်နေပါတယ်အမေဆုံးလုပ်ငန်းကြီးကိုတီထောင်သူ Jeff Bezos နဲ့အတူဇူလိုင်လထဲမှာအာကာသခီးလိုက်ပါနိုင်မဲ့ခီးစဉ်လက်မှတ်တွေကိုဇွန်လ12ရက်နေ့ကလေလံတင်ရောင်းချခဲ့ပြီးဒေါ်လာ28သန်းဘူးနဲ့အောင်မြင်မှုရရှိသွားပါတယ်။ Blue Origin ရဲ့ New Shepard ဒုံးမြန်နဲ့လိုက်ပါကြမယ့်ပထမအဆုံးခီးစဉ်ကကုမ္ပဏီရဲ့အာကာသခီးသွားလုပ်ငန်းကိုအစပြုလိုက်တာလည်းဖြစ်ပါတယ်။ဒီသတင်းပတ်ရဲ့စီဝါရေးကဏ္ဍမှာတော့မတ်တင်ကြီးထိုက်ကတင်ပြထားပါတယ်။
Your once-in-a-lifetime journey, you will travel past the boundaries of Earth and into outer space.
ကမ္ဘာပြင်အာကာသတဲကိုခီးသွားမှာပါအာကာသယဉ်ကန်းရဲ့သုံးပုံတစ်ပုံကပြတင်းတကားတွေနဲ့ဖွဲ့စည်းထားပါတယ်အာကာသထဲမှာပြန်တက်မှုတွေရဲ့အကြီးဆုံးပြတင်းတကားဖြစ်ပြီးကမ္ဘာကောက်ချောင်းနဲ့စัจ java ဝလာကြီးရဲ့အမှောင်တုမြင်ကွင်းကိုတွေ့ရမှာပါတဲ့အမေဆုံးလုပ်ငန်းကြီးကပိုင်တဲ့ Blue Origin ဒုံးမြန်လုပ်ငန်းရဲ့အာကာသခီးသွားလုပ်ငန်းကြော်ညာပါဇူလိုင်လ20ရက်နေ့မှာ Blue Origin ရဲ့ New Shepard ဒုံးပြန်တဲ့လူတွေလိုက်ပါချမ်းမဲ့ပထမဆုံးတော့အာကာသခီးစဉ်အတွက်လူတဦးစာခုံတနေရစာကိုလေလံတင်ခဲ့တာပါ
Sold
$28 million. လီလန်အောင်သူဘာလို့လဲဆိုတာကိုတော့ထုတ်ဖော်မပြောသေးပါဘူး။နီယယ်အမ်စထရောင်းနဲ့ဘတ်စ်အယ်ဒင်တို့ရဲ့လမျက်နှာပြင်ပေါ်ချေချခဲ့ကြတဲ့52နှစ်မြောက်နှစ်ပတ်လည်နေ့ကျရောက်တဲ့လမယ့်ဇူလိုင်လ20ရက်နေ့မှာအမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်အနောက်ပိုင်းကနေအာကာသကိုအသွားပြန်ခီးစဉ်အတွင်းလိုက်ပါဖို့လီလန်အောင်ခဲ့သူကိုလမယ့်သတင်းပတ်တွေအတွင်းကြေညာဖို့လည်းရှိနေပါသေးတယ်။ Blue Origin ရဲ့အယောင်ညွှန်ကြားရေးမှူး Erin Connell ကတော့Blue Origin အဖွဲ့ရဲ့ပထမဆုံးခီးတဲ့ကိုတွေ့ချင်လှပါပြီလို့ပြောပါတယ
် $28 million dollars that was my first auction I've ever seen
ဒေါ်လာ28သန်းမှာဒါကသူ့အတွက်တော့ပထမဆုံးတော့မျက်မြင်တွေ့ရတဲ့နီလန်ပွဲပါတဲ့မယုံနိုင်စရာအတွေ့အကြုံမှာဒေါ်လာ28သန်းဆိုတာမယုံကြည်နိုင်စရာပါလို့ပြောသွားတာပါ Blue Origin တစ်ဖွဲ့လုံးကပထမဆုံးခီးတဲ့ကိုတွေ့ကျင်ဖတ်ပါပြီသူတို့ကချဲ့ဖြစ်သောနောက်သူရင်ကြီး Mark တို့နဲ့အတူ New Shepherd နဲ့လူသားတွေလိုက်ပါမယ်တမိုင်းဝင်ခီးစဉ်ကိုလာမယ့်သတင်းငါးပတ်အတွင်းဇူလိုင်လ20ရက်နေ့မှာသွားကြပါမယ်တသက်မှာတခါသာရမယ်အခွင့်အရေးမျိုးပါလို့ပြောသွားတာပါပြန်သုံးနိုင်တဲ့ဒုံးပြန်အာကာသရဲ့အခန်းတို့နဲ့2015ခုနှစ်ကစလို့10မိနစ်လောက်ကြာတဲ့အသွားပြန်ခီးစဉ်15ချိန်ဆန်းသက်ခဲ့တာမှာအားလုံးအောင်မြင်ခဲ့ပါတယ်။တလားကျော်ကြာအာကာသခီးစဉ်ကိုအွန်လိုင်းကလေလံဆွဲကြတာမှာဇွန်လ17ရက်နေ့မှာဒေါ်လာ4.8သန်းထိလေလံဈေးရောက်ရှိခဲ့ပြီးတဲ့နောက်ဇွန်လ12ရက်နေ့စနေနေ့မှာအာကာသခီးစဉ်ကိုလေလံတင်ရောင်းချခဲ့တာပါ။နိုင်ငံပေါင်း159နိုင်ငံကလူပေါင်း9500လေလံပစ်ဖို့စီရင်သွင်းခဲ့တာလို့လဲ Blue Origin ကပြောပါတယ်။ဇွန်လ12ရက်စနေနေ့လေလံပွဲမှာတော့ဈေးအများဆုံးပေးတဲ့လေလံဆွဲသူ20ကျော်ပါဝင်ခဲ့ပါတယ်။ဇွန်လ9ရက်နေ့တုန်းကအမေဆုံးလုပ်ငန်းကြီးကိုတီထောင်သူဘီဇော့ကသူ့နဲ့ညီဖြစ်သူ Mark တို့ New Shepherd ရဲ့ပထမဆုံးအာကာသခီးစဉ်ကိုလိုက်ပါမယ်အကြောင်းကြေညာခဲ့ပါတယ်။Jeff Bezos ကအခုလိုပြောပါတယ
် You see the earth from space and it changes you it changes your relationship with this planet with humanity it's one earth
အာကာသကနေကမ္ဘာကိုမြင်ရတဲ့မြင်ကွင်းကခမည်းကိုပြောင်းလဲသွားစေမှာပါတဲ့ ကဘာလူသားတို့နဲ့ဆက်နွယ်မှုကိုပြောင်းလဲပေးလိုက်မှာပါတဲ့ဒါဟာတခုတည်းသောကဘာကြီးပါသူ့အနေနဲ့လည်းဒီခီးစဉ်ကိုလိုက်ပါလို့ပါတယ်တဲ့ဒါဟာသူ့ဘဝတစ်လျှောက်လုံးဆန္ဒရှိခဲ့တဲ့ကိစ္စဒါဟာစွန့်စားကံဒါဟာသူ့အတွက်သိတ်ကိုအရေးကြီးတဲ့ကိစ္စပါလို့ပြောသွားတာပါ
I invited my brother to come on this first flight.
ဒီပထမဆုံးခီးစင်မှာအတူလိုက်ဖို့ညီဖြစ်သူကိုဖိတ်ထားပါတယ်တဲ့သူတို့ကအရင်းအမြစ်ဆုံးမိတ်ဆွေတွေပါလို့အမေဆုံးလုပ်ငန်းကြီးကိုတီထောင်တဲ့ဂျက်ဘီဇော့ပြောသွားတာပါညီဖြစ်သူမတ်ဘီဇော့ကလည်းအကိုဖြစ်သူရဲ့ကံလန့်ချက်ကိုလက်ခံခဲ့ပါတယ်
I wasn't even expecting him to say that he was going to be on the first flight.
ပထမဆုံးခီးစင်မှာအကိုဖြစ်သူလိုက်တဲ့အကြောင်းနဲ့သူ့ကိုပါအတူလိုက်ဖို့ခေါ်မယ်လို့ထင်မှားခဲ့တဲ့အကြောင်းပြောသွားတာပါအမေဇုန်လုပ်ငန်းကြီးကိုတီထောင်သူဂျက်ဘီဇော့နဲ့ညီဖြစ်သူတို့က Blue Origin ကစီစဉ်တဲ့ပထမဆုံးလူလိုက်ပါမယ်အာကာသခီးစဉ်မှာအတူလိုက်ပါကြမယ်ဆိုတဲ့သတင်းကြောင့်လေလံဆွဲသူတွေပို့ပြီးတော့များခဲ့ပါတယ်။လေလံအောင်တဲ့ငွေကိုတော့လူငယ်တွေကြားမှာသိပ္ပံနဲ့ဤပညာတုတ်တက်မြင့်တင်ပေးရေးပညာရေးဆိုင်ရာအကျိုးဆောင်တဲ့ Club for the Future ဆိုတဲ့ Blue Origin ရဲ့အဖွဲ့ကိုလှူဒါန်းမှာဖြစ်ပါတယ်။အလူလျောက်ဆက်တွေအလုံးတက်ဆင်ထားတဲ့အကတရင်ကမ်းမှာခရီးသည်6ဦးထိလိုက်ပါနိုင်မှာဖြစ်ပြီးခရီးသည်တွေအတွက်ကိုယ်တိုင်ဂျင်းင်းပေါအကျယ်ကြီးတစ်ခုစီလည်းရကြမှာပါအမေဆုံးလုပ်ငန်းကြီးပိုင် Blue Origin ရဲ့အကတကိုပြန်တမ်းမဲ့ခရီးစဉ်တွေအတွက်လက်မှတ်တွေကတော့အများပြည်သူကိုမရောက်သေးသလိုခရီးစဉ်ဈေးနှုန်းလည်းမတက်မတ်သေးပါဘူးဒါပေမဲ့လည်းအကတခီးစဉ်ကိုလိုက်ပါမဲ့ခီးသည်တွေကတော့လူချမ်းသာတွေပဲအဓိကဖြစ်ဖို့များပါတယ်ဘရစ်တင်ကဂရေကျွဲတထေရစ်ချက်ဘရန်ဆန်ရဲ့ဘာဂျင်ကလက်တစ်ကုမ္ပဏီကလည်းခီးတယ်တွေလိုက်ပါနိုင်မဲ့အကတရင်ကိုစမ်းသပ်နေပါတယ်။ဒေါ်လာ2သိန်းကနေ2သိန်းခွဲထိကျသင့်မဲ့ခီးစဉ်အတွက်လူပေါင်း600ကျူတင်စီးရင်သွင်းထားပါပြီ။ Elon Musk ရဲ့ SpaceX ကလည်းဒေါ်လာတန်းချီကုန်ကြမဲ့အကတခီးစဉ်တွေအတွက်ပြင်ဆင်နေပါတယ်ရှင်။
တဲ့ငီဆိုင်တင်ပြသွားတဲ့စီးပွားရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတက်ကြီးရွယ်အိုတွေကိုအကူအညီပေးတဲ့အကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ဘဝကိုစင်စင်ရဲဖြတ်တန်းနေရတဲ့ဘိုးဘွားတွေကိုတွေ့ရင်ကိုယ်တိုင်ကတတ်နိုင်သလောက်ကူညီပေးပါလို့ကိုယ်တိုင်ကူညီရေးမှာပါဝင်လှုပ်ရှားနေတဲ့ရန်ကုန်မြို့ကလူငယ်တဦးကတိုက်တွန်းပါတယ်တွိုင်းရင်လိုက်ရင်အကူအညီလိုအပ်နေတဲ့တက်ကြီးရွယ်အိုတွေကိုအကူအညီပေးရုံသာမကတချို့အတွက်မိုးလုံလေးလုံးအိမ်လေးတွေဖြစ်လာအောင်ပြင်ဆင်ဆောက်ပေးနေတဲ့လူငယ်တယောက်အကြောင်းမဆွမျက်မွန်ကနေပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကြောထောင်နောက်ခံမရှိလို့ခက်ခက်ခဲခဲဘဝကိုဖျက်ဆီးနေကြရတဲ့တက်ကြီးရွယ်အိုတွေကိုတတ်နိုင်သလောက်ကူညီပေးနေတဲ့လူငယ်တွေရှိပါတယ်။သွားလာရင်လမ်းမှာတွေ့တဲ့အကူအညီလိုနေသူတွေကိုကူညီနေတဲ့လူငယ်တယောက်ကတော့ရန်ကုန်မြို့ကကိုပူတူဖြစ်ပါတယ်။သူသာကိုယ့်နေရာမှာအကူအညီလိုနေရင်ဆိုတဲ့ကိုချင်းစာစိတ်နဲ့အကူအညီပေးနေတာဖြစ်တယ်လို့ကိုပူတူကပြောပြပါတယ်
။ကျွန်တော်တို့တမန်ချင်းတွေချုပ်ပြီးတော့ဗောနော်နိုင်တိုင်းဘယ်လိုကူညီကြမလဲဟိုအရင်တည်းကလည်းအခုကူညီပေးခဲ့တယ်ခင်ဗျာအရင်တော့လည်းကျွန်တော်တို့ဟိုတွေ့ရင်တွေ့တယ်လို့ကူညီပေးခဲ့တယ်ဒါပေမဲ့ခုလိုမျိုးပေါ့နော်ဟိုအတိုင်းအားတိုင်းနဲ့ဒီချာထဲထဲဝင်ဝင်တော့မကူညီပေးပြခဲ့ဘူးခင်ဗျာပြီးတော့အရင်ကလည်းတခုကဆိုရှယ်မီဒီယာအားနည်းမှုတခုလည်းရှိတာပေါ့နော်ကျွန်တော်တို့ရေးစပြီးတော့ကူညီပေးခဲ့တဲ့အချိန်မှာဆိုရှယ်မီဒီယာအခုလောက်မကြေပြန့်သေးဘူးခင်ဗျာအဲ့တော့ဟိုအရောက်ပေါက်လည်းနည်းတယ်ပေါ့နော်ပြီးတော့အခုလိုဆိုရင်ဆိုရှယ်မီဒီယာပေါ်မှာကျွန်တော်တို့လိုအပ်တဲ့အကူအညီတွေလာပြောရဲပြောရဲကျွန်တော်နိုင်လို့ပြည်ပြေးကြတာပေါ့ပြီးတော့အပေါင်းရင်းတွေနဲ့ဖွဲ့စည်းကြတာဆိုတာလည်းပိုတယောက်ခဲနဲ့လည်းမနိုင်ဘူးခင်ဗျမနိုင်ဆိုတော့ဒီတစ်ခုခုပြည်ဖို့ဆိုရင်ဒီကလူအင်အားငွေအားလိုတယ်ခင်ဗျအဲ့အတွက်ကိုကျွန်တော်တို့ဟိုလူအင်အားလည်းလူအင်အားဆိုတာလည်းတစ်ခုသွားလို့မယ်ဆိုပစ္စည်းတဲတာပဲဖြစ်ဖြစ်ပေါ့နော်ဟိုသွားဖို့လာဖို့ကားပဲဖြစ်ဖြစ်ပေါ့ဒါမျိုးကလည်းလူအင်အားတစ်မျိုးပဲပေါ့ဟိုငွေအင်အားဆိုရင်လည်းကျွန်တော်တို့တကယ်ချင်းလေးလူခံရင်ခံမခံဆိုရင်ကျွန်တော်တကယ်ချင်းနေစုပြီးတော့ပေါ့အဲ့လိုမျိုးပေါင်းပြီးစုဖြစ်တယ်ခင်ဗျာဟုတ
်လွန်ခဲ့တဲ့6နှစ်ကျော်တည်းကစားလို့တွာလာရင်ကူညီလုံနေတဲ့အဖိုးဘွားတွေကိုသူကကူညီပေးခဲ့တာပ
ါမမရရအလုပ်ကိစ္စနဲ့အပြင်သွားရင်လည်းတန်းမှာအဖွားတယောက်အဲ့လိုပေါ့စိတ်ရည်ကြံတာလည်းအဖွားတယောက်ကျွန်တော်စတွေ့တွေ့ 对应了哎嘛，就那啥比较工人一批的，看看都干了嘛不嘛，出比较就那干皮土也比较烂烂的。本来呀，搿把一天烂嘛，就那干又大，哎干的天天忙啊，就那烂烂的出比较大比较快，就那用上一堆的，我都也看看人家设计的，就那堆的都一定要就那都比嘛，一比比呢，都那啥比较嘛，经验一样的嘛，喏，主要在设计上拿来花呗。哎呀，我就那比较都。你把你为啥的就那对外毕业，慢慢也要找个山那嘛多位，比较就那比较不成啊，外地给我嘛都就那只有这个啥的，哎呀你啥的就那普通话的，我过年也难得老过，我一辈子的很啊。
秋节比早朝那看不起的婆婆来过，立马追了过年用的么干吧不？得了等下进来书房比较小园里的因为过来变白家吧嘞。特别瑞嘎比看看那印尼瑞片昂古布杜罗嘎片草比你拉布，婆婆来略略来看家了罗么好吧不？
婆婆那屋啊喏，那古伊啊家罗里片他嘞，伊啊罗伊摊嘞，比如你里啊家罗是最贵的那点路标啊嘛喏，人家是论的啊，就论那屋里的印尼不喏，哎印尼啊里这个伊就原来比如俺家都印尼的是嘛，伊就以前俺在朝鲜佬嘞，俺家都印尼是嘛，你。那大哥，比如你只有啊啥，家里也没有啊，你不得。哎，这个怎么哎，印度的怎么先让你？他妈铺怎么标嘞？这个印度啊毛起来，铺啊谁对比较慢慢咯？怎么印度啊毛起来？对耶，两小人都阿妈都阿妈不能搞的，我那铺工不能搞的，都搞哎，怎么回事？哎，那你哎都是一样多的，啊，要对面怎么我没水泼的，都怎么没打一笔？一大边都在叫我们一大边边，老爷家叫我们一都带我哩，叫我们谈恋爱，都在上海表姐的。哎，俺们这些婆婆婆爷爷少给呢，你们哪时候挨个？你们也是表哦，超越老亲又来呀？你来往那都是多表，都在上海表表啊，脱落的哦，都阿妈把包来来玩，都是陪是陪到我们来米的，另外到我们来米，我那阿里米的叫我来米到云的，就那种印尼木家了，阿妈就弄那古德的叫我印尼少给。哎，印尼少年嘞，对吧？哎，印尼里有对的，人家都印尼里有对的，对哦，人家都印尼嘞，这都有，这嘛人家人家就在吃的，就那面对啦。哎，然后印尼就那少比的，印尼里嘞就那边边美属于，就在这里的，就那嘛波那边哦。印尼啊，江西呢，哦，过一两年呢，要个，哎，这对来都是嘛，哦，路啊的，得的，比如讲得的是耶，你那边路人哪有瓜，是不是标了？就那人家弯道啊，而且嘛，就那，就那路人多啊，就那你呢，过年毕业可能哎，过路的条件你就是尽量标准的可能，哎，过年买过年伢也八百可能好，不特别，过年毕业八百可能好。
过不多啊，然后困难稍稍表现的路呗，多一点那工业信息嘛，啊，过年路嘞路顺，多一点过年带点是不？但长路嘞哦，啊，路没有过年好转过，不路没有带多钱来先。
我就那路来配到，俺也得唱，唱完那唱，大家没啥办的，另外公安也看着，先比那里边另外当个，我们地大边没，这个先没比那把地大铺花地下表里那个铺花里这个，另外当家不说，这个我们来吧，你不来嘛？等你讲不必要是一样啊，没事的。等你讲你不在厂，你要等你老嘛，不老我也没样的，对个，一样要跑路用咯。等你老你嘛，不老老没样，我也跑路用，一路没跑路用的，没事的，看到。哎呦，白天在大营来，叫人家人家咯，哦，也不完了。我过着东路的脾气，么东路的脾气，我咯，我对咯，我我也在厂皮皮咯，我也阿弟来吧，我必须吧，就这样子吧。这个表扬的非常好，我把这小弟必须的高光也还在，这个个训练啊，复发的训练，这个未来是一样的。哦，俺就是一个阳光光的表扬的，我们哎，六个复发也表扬，六必须的 chang ko ngai pyo la bo no ai ang ma ko si ta na shi yin shi ta la po bi yo pi ga ba bo no da no le ye jin lo a jian pyu jin ma le kha na ko nai ne bak ga bo no 900 nai 900 1000 nai 1000 bo no 900 nai pisi yi ko ko 1000 nai so 1000 yi pi ga la pisi yi 900 nai de khu law yu ga la bo no da no so yin ko ko twa le ku tu ya le tu ko twa a po phwa yi twa le a shin pi wa la bo no ai lo 900 1000 nai pi yo lu nya sa phit la le kha ja di a po phwa yi le pisi yi rao ko wa le kha ja tu ko so so pyan na lu ya wa me
သူတို့ကလိုအပ်တဲ့ဟာတွေတုံးလို့ရအောင်မယ်လိုအပ်တဲ့စီးလေးဝယ်လို့ရအောင်လို့နော်။အားလုံးပါပဲခင်ဗျာ။ရန်ကုန်မြို့လမ်းတွေပေါ်မှာချိုးချိုးတက်တက်ရှာဖွေစားတောက်နေကြတဲ့ဘိုးဘွားတွေကိုတန်းနိုင်သမျှကူညီပေးနေတဲ့ကိုပူတူဖြစ်ပါတယ်။သူတို့တကယ်ချင်းတွေအကူအညီပေးလိုက်လို့အဆင်ပြေသွားကြသူတွေရဲ့အပြုံးကလွဲလို့ဘာမှပြန်မမျှော်လင့်ဘူးလို့ပြောပါတယ်ရှင်။ကျွန်မဆူရမ်ပါပါ။
မဇင်းမော်တင်ဆက်သွားတဲ့ဘလော့ဂါပြောသမျှအစီအစဉ်မှာလူငယ်တွေကတက်ကြီးရွယ်အိုတွေကိုဖယ်လို့စိတ်ထားအခမ်းအနေနဲ့အကူအညီပေးနေကြတယ်လို့ဆိုတဲ့အကြောင်းလေးကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုရထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဗီဒီယိုအမှာတေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားပေးဖို့နိုင်မဲ့အီးမေးလ်လိပ်စာကဗီယူအာအမ်အီးအက 51ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာမင်းကြီးအခုတော့သတင်းချင်းချုပ်ကိုပြောပြပြပါအောင်ဗျာ
ကောင်းပါပြီရှင်မြန်မာစစ်ကောင်စီဘက်တတိယမြောက်အရေးယူပိတ်ဆို့မှုကိုချမှတ်လိုက်ကြောင်းဥရောပသမ္မတကဂျွန်လ21ရက်နေ့တနင်္လာနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။အဲ့ဒီထုတ်ပြန်ချက်အရဥရောပသမ္မတရဲ့ထပ်မံပိတ်ဆို့အရေးယူမှုစီးနင်းမှာအာဏာသိမ်းစစ်အုပ်စုဝင်တွေကနောက်ထပ်8ဦးနဲ့သူတို့ပိုင်ဆိုင်မှုစီးပွားရေးလုပ်ငန်း3ခုအပါအဝင်စစ်ပြန်စစ်မှုထမ်းဟောင်းအဖွဲ့တို့ပါဝင်ပါတယ်။ဒဏ်ခတ်ပိတ်ဆို့ခံရသူတွေထဲမှာတော့စစ်ကောင်စီဝင်ကြီးတွေဒုတိယဝင်ကြီးတွေအပြင်ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေပြီးတိုင်းပြည်အတွင်းလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့အစိုးရရှေ့နေချုပ်လည်းပါဝင်ပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီအပါအဝင်သူတို့နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေအပေါ်ဗြိတိန်အစိုးရကပိတ်ဆို့တံခတ်မှုတွေထပ်တိုးပြီးချမှတ်လိုက်ကြောင်းတနင်္လာနေ့ကကြေညာလိုက်ပါတယ်။အာဏာသိမ်းစစ်အုပ်စုအတွက်အဓိကဝင်ငွေရစေတဲ့လမ်းကြောင်းတွေကမြမတစ်လုပ်ငန်းနဲ့ပလဲလုပ်ငန်းတွေကိုဗြိတိန်ကပိတ်ဆို့အရေးယူလိုက်ကြောင်းဗြိတိန်နိုင်ငံသားဝင်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီလုပ်ငန်းတွေရဲ့အကျိုးမြတ်တွေကိုစစ်ကောင်စီကရရှိနေတဲ့အတွက်ပြစ်မှတ်ထားအရေးယူရတာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတရားဥပဒေနဲ့မညီဖမ်းဆီးခံထားရသူတွေအားလုံးကိုချွင်းချက်မရှိခြံချင်းပြန်လွှတ်ပေးဖို့တနင်္လာနေ့ကစစ်ကောင်စီကိုကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့မနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျယ်ရစ်ကဖေဗရူလာ၁ရက်နေ့အရက်သားအစိုးရစီကနေစစ်တပ်အာဏာသိမ်းယူပြီးတဲ့နောက်၅လနီးပါးကြာထိန်းသိမ်းခံထားရတဲ့အမျိုးသမီးကလေးတငယ်အမျိုးသားထောင်ပေါင်းများစွာကိုချင်းချက်မရှိချက်ချင်းလွတ်ပေးဖို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကနေထပ်မံတောင်းဆိုလိုက်တဲ့အကြောင်းသတင်းထောက်တွေကိုပြောသွားပါရစေ။G7 ဆက်မှုထိပ်သီး9နိုင်ငံအနေနဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တအူးခန့်အပ်ပြီးမြမအရေးတဲ့ထက်ထဲဝင်ဝင်ဆောင်ရွက်ပေးဖို့မြမအရက်ဖက်လူထုအဖွဲ့အစည်း400နီးပါးကဂျွန်လ21ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်G7 အဖွဲ့ဝင်နိုင်ငံတွေကအခုနောက်ဆုံးဗြိတိန်မှကျင်းပတဲ့အစည်းအဝေးကနေကြေညာချက်ထုတ်ပြန်ရမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအလေးပေးဖော်ပြတာကိုကြိုဆိုကြောင်းဒါပေမဲ့မြန်မာအကျက်အတဲအတွက်အာဆီယံကအဓိကနေရာကနေချီးကပ်လှုပ်ဆောင်ဖို့ပြောကြားချက်ဟာမှားယွင်းတယ်လို့ယုံကြည်ကြောင်းဖော်ပြထားပါတယ်ရှင်အာဆီယံအဖွဲ့အစည်းကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတည်တည်ချာချာလှုပ်ဆောင်နိုင်စွမ်းမရှိတဲ့အတွက်လဲ G7 အဖွဲ့ဝင်နိုင်ငံတွေတဲကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ပေးဖို့တိုက်တွန်းလိုက်ပါတယ်ရှင်
။ကျေးဇူးပါမင်းကြီး။နိုင်ငံတကာသတင်းအကျဉ်းချုပ်တွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုတွေကတော့ကိုရဲမွန်နဲ့ကိုခမောင်စိုးမင်းတို့ဖြစ်ကြပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာတော့ဂျင်မီခော့ဖြစ်ပြီးရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာကယ်ဗင်ဖောက်လာဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOE အစီအစဉ်လေးကိုမနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ24 40 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတောကကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။
This program